တော်ရရှင်များရှင်မြမအောင်ချာနယ်ကသတင်းတော်ချုပ်ကိုဆိုရင်းကိုရန်ကုန်တိုင်းဒေသကြီးမှာနေထိုင်တဲ့ကိုတက်မျိုးဦးဆိုသူကကျော်တရားမြို့နယ်တရားရုံးမှာသာသနာညှိနှိုင်းစီမှုနဲ့မတ်လ20ရက်နေ့ကတရားစွဲဆိုလိုက်ပါတယ်ကိုဆွေဝင်းဟာမဘာသားလူခေါ်တဲ့အဖွဲ့ကြီးနဲ့အဖွဲ့ဝင်တန်ခါတချို့ရဲ့ဂုံတိတ်ခါကိုထိခိုက်အောင်ပြောဆိုခဲ့တာဖြစ်တဲ့အတွက်ဒါဟာအမျိုးဘာသာသာသနာကိုညှိနှိုင်းစေတယ်လို့ပါရှိပါတယ်တိုင်ခြားခံရသူကိုဆွေဝင်းရဲ့ဥပဒေအကြံပေးဦးခမောင်မြင့်ကတော့ဥပဒေအမြင်နဲ့အခုလိုပြောပါတယ်
ကိုယ်ဆိုဝင်းကသတင်းစာရှင်းလင်းပွဲလှုပ်ချင်းဒီဘာသာသာသနာကိုညှိနှိုင်းမှုလှုပ်ချင်းမဟုတ်ဘူးသူဒီသတင်းမီဒီယာသမားတဦးရဲ့တာဝန်နဲ့အညီသူ့ရဲ့အလုပ်ကိုတရားကိုသူထမ်းဆောင်တာပေါ့တိုင်ကြားချက်နှစ်ခုစလုံးကတော့ကျွန်တော်ဥပဒေမြင်ရပြောရင်ခိုင်မာတဲ့အကြောင်းချက်ဒီပေါ်အခြေခံထားတာတော့မဟုတ်ဘူးတဦးတယောက်ရဲ့အမြင်သို့မဟုတ်အာဃာတပေါ်မှာမူတည်ပြီးတိဆောက်ပြီးတော့မှအဓိကအားဖြင့်ကိုဆိုဝင်းကိုအပြစ်ရစေလိုတာတဲ့ကိုဆိုဝင်းလက်ရှိဆောင်ရွက်နေတဲ့လုပ်ငန်းတွေရပ်တန့်သွားစေခြင်းနဲ့ကိုယ်ဆိုရင်ရဲ့အမိကုံတရင်ကိုညှို့နှံသွားစီခြင်းနဲ့ဒီရွယ်ချက်တွေနဲ့ဆောင်ရွက်တယ်လို့ကျွန်တော်တို့မြင်တာပေါ့နောက်တစ်ခါဒီပုံမရဲ့ရည်ရွယ်ချက်ကတဦးတယောက်ကိုညှို့နှံရင်လည်းအဲ့တဦးတယောက်ကပဲတိုင်ရမှာဒီတိုင်ကြားသူကဘာသာကိုစားပြုသူတိုင်ကြားလို့မရဘူ
းအခုလိုသာသနာညှို့နှံစီမှုဆိုတာတွေအထိကြည်ကြဲပြန့်ပြန့်ဖြစ်လာရတာဟာ NLD ပါတီရဲ့ဥပဒေအကြံပေးအစ္စလမ်ဘာသာဝင်ရှင်နေကြီးဦးကိုနီကိုလုတ်ကြံတက်ဖြတ်ရလာအောင်အထိထားရှိခဲ့တဲ့ဒေါသအမုန်တရားတွေအဲ့လိုတက်ဖြတ်မှုကိုရည်ညွှန်းပြီးတော့အနာဂတ်သာသနာအတွက်စိုးရိမ်မှုတွေကင်းပျောက်သွားရလို့စိတ်သက်သာရရလိုက်တယ်ဆိုတဲ့ဖော်ပြချက်နဲ့တပ်သူတွေကိုကျေးဇူးတင်တယ်လို့တန်ဃာတစ်ပါးကလူမှုစာမျက်နှာပေါ်မှာရေးသားလိုက်မှုတွေကနေစတင်ခဲ့တာဖြစ်ပါတယ်။ဘယ်ဘာသာဝင်မဆိုကိုယုံကြည်ကိုးကွယ်တဲ့ဘာသာနိုင်ငံပြောက်ွယ်သွားမှစိုးရိမ်ကြသလိုကိုကိုးကွယ်တဲ့ဘာသာသာသနာတည်ထောင်ရေးကိုလိုလားကြပါတယ်။တကယ်တော့သာသနာတည်တယ်ထွန်းကားတယ်ဆိုတာဟာလူတဦးချင်းစီရဲ့နှလုံးသားမှာသူတို့ကိုးကွယ်တဲ့ဖျားရှင်တွေရဲ့အဆုံးအမတွေတည်နေခြင်းနဲ့လိုက်နာကျင့်သုံးနေခြင်းကိုဆိုလိုတာဖြစ်ပါတယ်။ဘယ်လိုလူတွေကိုသာသနာညှိုးနှွမ်းတိမ်ကောအောင်လုပ်သူတွေလို့သက်ဆိုင်ရာဘုရားရှင်တွေဘာသာတရားတွေကမိန့်ဆိုသတ်မှတ်ခဲ့တယ်လဲဆိုတာဟာစိတ်ဝင်စားစရာဖြစ်ပါတယ်။ရန်ကုန်မြို့ Every Nation ဘုရားကျောင်းကတင်းအုပ်ဆရာ John Tan ကခရစ်ယာန်ဘာသာမှာဘယ်လိုလူကိုသာသနာညှိုးနှွမ်းစေသူလို့သတ်မှတ်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုမိန့်ကြားပါတယ်
။ဒီသမာကျမ်းစာထဲမှာတော့ဘုရားရှင်ကိုယ်တိုင်တော့မိန့်မှာထားခဲ့တာပေါ့။ဆိုမိမိသမီးသားချင်းအင်းနာချင်းအမိမိရဲ့မိသားစုလိုအပ်တာကိုမပန့်ပိုးတဲ့လူဟာဆိုရင်ဒီလူဟာဘာသာတရားမရှိတဲ့လူဖြစ်တာမှဆူတယ်လို့ပြောတယ်။ဆိုလို့ချင်တာကကျွန်တော်တို့ခရစ်ယာန်ဖြစ်တဲ့အတွက်ကိုယ့်ရဲ့မိသားပြရမယ်ပေါ့နော်။ကျွန်တော်တို့ရဲ့ဒီဘာသာကိုညှိနှိုင်းစေမယ်လို့ဒါမှမဟုတ်ဘာသာကိုဟိုအများရှိမှာပေါ့နော်။ချီးမြှင့်လွှဲစေတဲ့လူဟာဒီဘာသာဝင်ကြီးပါပဲ။တကယ်လို့ရှိမှာတော့ cross ကြီးခိုင်ထားပြီးမှလေပြောနေတဲ့ဟာတွေကြတော့မိတ္တတရားမပါဘူးအမုန်းတရားတွေပဲလုပ်နေတယ်ကလေးစားချီတာတွေပဲတက်ဖြစ်တာတွေကြီးပဲဖြစ်မယ်ဆိုရင်တော့ဒါကျွန်တော်ဘာသာကိုညှိနှိုင်းစေတယ်ပေါ့နော်အမင်းမှားစေတယ်ပေါ့လေ
ဘာသာပေါင်းစုံညီညာရေးအဖွဲ့ကြီးရဲ့ဖွဲ့ဝင်တဦးဖြစ်တဲ့မွတ်စလင်ခေါင်းဆောင်ဟာဂျီဦးအေးလွင်ကအခုလိုပြောပါတယ
်တမန်တော်မြတ်ကြီးရဲ့ဩဝါဒတော်တစ်ခုရှိပါတယ်ဒီသာသနာလွင်မှာသာသနာရဲ့ဟိုပြက်လို့ဖြစ်စီဖြစ်နိုင်တာဟာသာသနာပညာရှင်လို့အမိခံထားသောပုံစံဒီပေါ့လေသူတို့ကအကျင့်သီလမရှိကြဘူးစာအုပ်ထဲကဟိုအသိပညာလောက်ပဲသူတို့ရှိကြပြီးတော့သာသနာရဲ့တကယ်အနှစ်သာရကိုနားလည်းမလဲဘူးလက်တွေလည်းမကျင့်သုံးကြတဲ့ပုံစံတွေဟာအဲ့လိုသာသနာပညာရှင်တွေကအကျင့်သီလနဲ့မပြည့်စုံတဲ့ပုံစံတွေဒီသာသနာရဲ့ဆုညောင်းတွေဖြစ်ပါလေသာသနာရဲ့အတွင်းရံများဖြစ်ပါလေဆိုတော့တမန်တော်များဩဝါဒတော်တစ်ခုရှိပါတယ
်ဟိန္ဒူဘာသာရေးမှာသာသနာကိုညှိုးနှွမ်းစေသူလို့သတ်မှတ်ခြင်းခံရသူတွေအကြောင်းပြောပြတာကတော့ဟိန္ဒူဘာသာရေးခေါင်းဆောင်သာသနာပြုအကျိုးတော်ဆောင်ဒေါက်တာလှထွန်းဖြစ်ပါတယ
်ကောင်းတာလုံနိုင်တယ်ဟာလားဘာသာကိုပြန်ပွားအောင်လုံနိုင်တယ်လို့ဆိုတာဒီလိုတော့ရှိတယ်အဲ့ဒါမလုပ်ဘူးသူရစမ်းချက်မဲ့လုပ်တဲ့ဟာဒီတဘောကျန်းစာအုံးမှာဟောပြောထားတဲ့အတိုင်းရေးသားထားတဲ့အတိုင်းကိုအဲ့ဒီအတိုင်းမလိုက်နာပဲစမ်းချက်မဲ့လုပ်တယ်ဆိုရင်ဒါဖြစ်စီတာနဲ့နွမ်းပအောင်လုပ်တာနဲ့အတူတူပဲလေအဓိကကတော့ကိုထဲရပဲ
ဗုဒ္ဓဘာသာမှာတော့ဗုဒ္ဓအဆုံးအမတရားဒေသနာတွေကိုမလိုက်နာကြတော့ဗုဒ္ဓဘာသာယဟန်ရှင်လူတို့ကြောင့်သာလျှင်သာသနာကွဲရသည်ဟုမှတ်ယူကြရမည်လို့ပါဠိကျမ်းခန်တွေမှာပါရှိပါတယ်အဲ့ဒီတဘောကိုမိတ်ဆိုရှင်းပြတာကတော့အမေရိကန်ပြည်ထောင်စုမှာသတင်းသုံးတဲ့တန်ဃာတော်ဥပ္ပိစာရဖြစ်ပါတယ်
။ဘုရားသာရဏတိလသမารိပညာစုကိုယ့်ရဲ့တိလကိုယ့်ရဲ့သမารိကိုယ့်ရဲ့ပညာတွေကိုမြတ်စွာဘုရားပြောတဲ့အတိုင်းကျင့်ထားတာတွေကိုပြည့်စုံအောင်ဖြည့်စည်းနေတာကိုပဲရှိတာလေကျန်တဲ့သူဘလို့ပြည့်စည်းမှာတို့တကယ်တော့နှလုံးသွင်းမှုကကိုတော်ဝင်ရွတ်ရလေပြမအာယုံကကိုထိန်းချုပ်နိုင်တာမဟုတ်ဘူးလေကိုမြင်ညာမြင်မယ်ကြားကျင်တာကြားရမယ်အဲ့ဒါကိုနဲ့မဆိုင်ကိုကကိုအောင်ပြရမှာသာပြုဖို့ပဲဒါဒါလင်ကိုကျင့်သုံးမယ်ဥပ္ပါလေအဲ့တော့ဤမလူဘလို့လာပြီးဖြစ်နိုင်မှာတို့
ဘုရားရှင်ကသာသနာကိုကွယ်အောင်လုပ်နိုင်သူတို့မှာဗုဒ္ဓဘာသာဝင်များတဲ့မှာမောဃပုရိသခေါ်မတ်ဖို့မပြီးအချီးနှီးပုဂ္ဂိုလ်များပင်ဖြစ်လေသည် ထိုသူတို့ကိုအကြောင်းပြု၍လူတို့သည်ယတနာသုံးပါးအပေါ်တွင်အယုအသေးတန်လာကြလိမ့်မည်။ကိုချင်းသီလနှင့်စိတ်တည်ကြည်မှုတမာရီတို့ကိုကြင့်ကြံအားထုတ်ရန်အလေးကယူပြုကြလိမ့်မည်မဟုတ်တော့။ဤသည်ဖြင့်လျှင်တသနာကွယ်ခြင်း၏အကြောင်းတရားဖြစ်ပေသည်လို့တထမပတ္တိယူပကတုံမှဟောကြားခဲ့ပါသည်။ဒါအပြင်အင်္ဂုတ်ထိုပထမအုပ်မှာဖော်ပြထားတာကတော့ဓမ္မနှင့်မညီညွတ်သောဝိနည်းနှင့်မလျော်ညီသောစကားကိုပြောသောယဟန်အမယုံရင်တင်ကြားနာယူမှတ်သားထားတဲ့ယူဆတွေနဲ့ဓမ္မကိုတားမြစ်တဲ့ယဟန်လောဘဒေါသမောဟမာနနဲ့ဒုစရိုက်တရားလိုဖယ်ရှားရမယ့်တရားတွေကိုဖယ်ရှားစရာမလိုဘူးလို့ထင်ရအောင်ဟောပြောသူအဒေါသအလောဘအမောဟဆိုတဲ့လိုက်နာကျင့်သုံးရမယ့်တရားတွေကိုကြတော့လိုက်နာစရာမလိုဘူးရဲ့လို့ဟောပြောသူတွေဟာသာသနာကိုညှိုးနှွမ်းကွယ်ပစေသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။အထက်မှာတင်ပြခဲ့တဲ့ဘာသာတရားကြီး၄ခုရဲ့ဟောပြောညွှန်ပြချက်တွေကိုထောက်ချင်အားဖြင့်ဘာသာတရားတစ်ခုကိုညှိုးနှွမ်းကွယ်ပြအောင်လုပ်နိုင်သူဟာတက်ဆိုင်ရာဘာသာဝင်ပဲဖြစ်တယ်ဆိုတာထင်ရှားနေပါတယ်။ဘယ်ဘာသာတရားကိုဘယ်ဘာသာကြားကမှညှိုးနှွမ်းကွယ်ပြအောင်မလုပ်နိုင်ပါဘူး။လူသားတွေရဲ့ဘဝလမ်းကြောင်းမှာဆိုးကျိုးကိုအမြန်ဆုံးဖြစ်စေတာဟာဒေါသတရားဖြစ်ပါတယ်။ဒေါသဟာမုန်းတီးခြင်းဖောက်ပြန်ပျက်စီးစေခြင်းနဲ့အာဃာတလို့ခေါ်တဲ့ရန်ညှိုးဖွဲ့ခြင်းတို့ရဲ့အခြေခံဖြစ်ပါတယ်။အခုချိန်ဟာနှစ်ပေါင်းများစွာလွဲချော်ခဲ့တဲ့အုပ်ချုပ်ရေးစနစ်ကြောင့်အောက်ချနောက်ချဘဝနဲ့နေခဲ့ရတဲ့မြန်မာနိုင်ငံကိုအမှုကောင်းမှုတိုးတက်တဲ့နိုင်ငံဖြစ်စေရေးအတွက်နိုင်ငံတွင်းနေထိုင်သူဘာသာလူမျိုးအလုံးအတူတကပူပေါင်းပြီးနားလည်မှုရှိရှိနဲ့ပြန်လည်တည်ဆောက်ကြဖို့လိုအပ်နေခြင်းဖြစ်ပါတယ်။အဲ့လိုကြိုးစားနေခြင်းမှာနောက်ဆက်တွဲဆိုးကျိုးအဆင့်ဆင့်ကိုဖြစ်ပေါ်စေတဲ့ဒေါသစကားတွေကိုကိုယ်တိုင်လည်းမပြောမိကြစေဖို့ပြောသူရှိလို့ကြားရရင်လဲကိုယ်ကိုယ်ခွင့်ရဘာသာတရားရဲ့ဆိုးဆုံးမှုတွေအရအသိဉာဏ်နဲ့ချင့်ချိန်ပြီးဖြည့်ရှင်းနိုင်ကြဖို့အရေးကြီးနေခြင်းလည်းဖြစ်ပါတယ်ရှင်။